နေစီယာဤမြကဘာမှာရာသီဥတုပြောင်းလဲတဲ့အတွက်အဆုံးအရှုံးအထိခိုက်များလာနေတာကိုကမ္ဘာနိုင်ငံတွေကအစိုးရပြန်ပန်နေရပါတယ်။မြန်မာနိုင်ငံမှာတော့ဆေးရနာသိမ့်မှုနောက်ဆက်တွဲအဖမ်းစည်းတွေအပြစ်ခတ်တွေဒလန်ရှင်းတာတွေဒါဝတိုင်းတွေဖောက်ခွဲတာတွေရွာတွေမိရှုတာတွေနေချောင်းကပါတိုက်ခိုက်တာတွေကြုံနေရတာမို့ကမ္ဘာကအစိုးရပြန်ပန်နေတဲ့ရာသီဥတုပြောင်းလဲတဲ့ဘက်မလဲအားပေမဲ့ဒီတန်ကိုအများကြီးတို့ကြုံတွေ့နေရပါတယ်။နွေရသည်ရောက်ပြီဆိုရင်တနှစ်တက်တနှစ်ပို့ပူပြင်းလာပြီးစောင်းဆိုရင်လည်းမအေးများတော့ပဲမိုးရင်ဆိုရင်မိုးများတဲ့နေရာများမရွာတဲ့နေရာမရွာရွာရင်လည်းအချိန်ပိုင်းလေးအတွင်းရေတွေသရဟောတုန်ချလိုက်သလိုရွာတဲ့မိုးနဲ့ကြုံနေရပါတယ်ဒါကိုအာရှတက်ရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့ဝင်ဦးအိုလာကပြောပြပါတယ်
အရင်တော့မြန်မာပြည်မှာကြုံမှုတော့မြစ်တွေချောင်းတွေဆယ်တွေကနေရှံပြီးရေကြီးတာပေါ့လေအခုအစားမျိုးတွေပေါ်မှာချိန်ခဏအတွင်းမှာမိုးရေတွေလည်းမအများကြီးရွာသွန်းလိုက်တာတနေရာတွေပေါ့နော်ဒါလည်းရာသီဥတုပြောင်းလဲခြင်းရဲ့နောက်ဆက်တွဲကိစ္စတွေလည်းမတစ်ခုပါတယ်ပေါ့
မြန်မာမှာရောကမ္ဘာမှာပါရာသီဥတုပြောင်းလဲရတဲ့အဓိကအကြောင်းရင်းတွေထဲမှာလူတို့ရဲ့ဖတ်လို့ရင်အနည်းတင်တမွေတွေလိုအပ်တာထက်ပိုရောက်နေတာလည်းပါဝင်ပါတယ်ရေနံလိုကြောင်မီးသွေးလိုရုပ်ကျွန်းလောင်စာတွေလောင်ကျွမ်းတာနဲ့ထင်းမီးသွေးသုံးတဲ့အခါထွက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ကကဘာကြီးကိုပူနွေးစေပါတယ်။ကာဗွန်ဒိုင်အောက်ဆိုက်တင်မကမီသိန်းတမွေကလည်းကဘာကြီးကိုပူနွေးစေတယ်လို့ဆင်းရဆုပ်သဘာဝအစိမ့်အဖွဲ့တီထောင်သူဥမမောင်ဦးကပြောပါတယ်
။ climate change ပေါ့နော်ကဘာပူနွေးရတဲ့အကြောင်းရင်းထဲမှာသူအပြများတာကကောင်းတယ်အောက်ဆိုက်တဲ့ထွက်တာများလို့ဆိုတဲ့အကြောင်းကိုပြောကြတယ်ပေါ့နော်ပညာရှင်တွေလေ့လာထားတဲ့အချက်လက်တွေသရမ်းနေရဆိုရင်နောက်ထပ်ထပ်ပြီးဒုက္ခပေးနေတာမီသိန်းလိုထပ်ပြီးတွေ့ကြတော့ပုတ်ပွားနေတဲ့အိုင်ကြီးဒီကနေမီသိန်းထွက်တယ်နောက်တစ်ခုကအမှိုက်ပုံပေါ့နော်အမှိုက်ဒီ landfill site တွေကနေမီသိန်းထွက်တယ်နောက်တစ်ခါတိရိစ္ဆာန်တွေရဲ့မဆင်ကနေမီသိန်းထွက်တယ်အဲ့တော့မီသိန်းထွက်နှုံးများတဲ့ pattern တွေကကျွန်တော်နိုင်ငံအဝန်းမှာအကုန်နှီးပါးလာရှိနေတာတွေ့ရတယ်ဒီထက်မှာဟိုတတိုးတွေလွယ်တကူပြုံးသွားတဲ့အခါမှာဟိုခုတ်ကြလို့အောက်ကတချရစားတဲ့အခါမှာဒီချအုံကြီးတိရိစ္ဆာန်စားတဲ့အုံကြီးကလည်းမီသိန်းဓာတ်ကိုတော်တော်များများဆွန့်ပစ်တယ်ဆိုတာတွေ့ရတယ်အဲ့ဒီထဲမှာထူးထင်တွေ့ရလို့အမိုက်ပုံကြီးတွေတွေ့ရတာပေါ့
မိသိန်းဟာလေတုညဉ့်ညမ်းပြီးကဘာမြေကြီးကိုပူနွေးစေတဲ့ဖန်လုံးအိမ်ဓာတ်မွေဖြစ်ပါတယ်မိသိန်းဓာတ်မွေကြောင့်နှစ်စဉ်အချိန်မတန်ခင်လူသက်သန်းသေဆုံးရတယ်လို့ UNEP ကုလသမဂ္ဂပေါဝင်ခြင်းအစည်းအဝေးအစဉ်ခန်းစားတစောင်းမှဖော်ပြထားပါတယ်ဥမမောင်ဦးပြောသလိုမြန်မာနိုင်ငံဟာအနေနဲ့မကင်းတဲ့မိသိန်းဓာတ်မွေထွက်နေတဲ့နိုင်ငံဖြစ်ပါတယ်အထူးသဖြင့်အမိုက်ပုံကြီးတွေကထွက်နေပါတယ်ရန်ကုန်တိုင်းမှာတန်ချိန်2000ကနေ3000နေ့စဉ်စွန့်ပစ်နေပါတယ်။လိုင်းသားရမထိမင်းတကုတ်မြို့တင်မြောက်ပိုင်းမှာတဝဲကြောင်ဒလားမြို့နယ်ကဒလားနဲ့စိတ်ကြီးခနောင်တူမြို့နယ်ကစိတ်ကြီးခနောင်တူအမိုက်ပုံ400ရှိနေပါတယ်။ထိမင်းကဧက290တဝဲကြောင်က141ဧကဒလားက133ဧကနဲ့စိတ်ကြီးခနောင်တူကဧက135ရှိပြီးထိမင်းမှာတနည်းကိုအမိုက်တန်ချိန် 1500 စွန့်ပစ်ပါတယ်။မြို့ပြချက်ထွင်လာတဲ့မန္တလေးမှာလည်းအမိုက်ပုံကြီးတွေရှိနေတာပါ
မြို့ပြအေရိယာပြေလာတယ်စီးပွားလုပ်ငန်းတွေအရင်အချိန်ကပေါ့နော်ဖွဲ့ဖွဲ့ပြီးတိုးတက်လာတာနဲ့အများမန္တလေးမှာလည်းအမိုက်တန်ကြီးကြီးတနေ့တနေ့မြောင်များစွာထွက်လာတာတွေ့ရတယ်2018လောက်ကလားမသိဘူးမှတ်တမ်းလေးလိုက်ဘူးတဲ့အဲ့အချိန်ကဟိုအမိုက်ခွဲခြားဖို့ပေါ့နော်တနေ့ထွက်ရှိတဲ့နှုံးကားသွားတဲ့နှုံးတွေပိုင်းမှာမှတ်တမ်းလေးယူတာပေါ့နော်အဲ့ကာလမှာဆွန့်ပြရတဲ့အမမန္တလေးမှာအတိအကျ200ရှိတယ်ပေါ့တောင်အင်းမြောက်အင်းဆိုတဲ့မန္တလေးရဲ့တောင်ချမ်းမှာလန်ဖီလုတ်တဲ့ဟာတပုံရှိတယ်မန္တလေးမြောက်ချမ်းကမှာကြံလီကံအရင်အေးငိမ်တုတ်တံပေါ့အဲ့နာမှာလန်ဖီလုတ်တဲ့ဟာတခုရှိတယ်အရင်တော့မှတ်တမ်းနေရတော့တန်ဒီကမဲ့ကူတနေ့ကိုတန်600လောက်ထွက်ပြီးတော့ဒီတောင်အင်းမြောင်မှာတနေ့ကိုတန်400လောက်ထွက်တယ်စုစုပေါင်းမန်းလေးတစ်မျိုးလုံးကတန်ချိန်1000လောက်ထွက်နေ
ဒီလိုအမိုက်ပုံတွေမှာအမိုက်တွေပုံပြီးပုံနေရာကကြာလာတဲ့အခါအောက်ချိန်မှာမိသိန်းဓာတ်ဝေးတွေပုံများလာပြီးမီးလောင်လေးရှိပါတယ်ထိမင်းအမိုက်ပုံကနှစ်တိုင်းလုံးလုံးမီးလောင်ပေမဲ့2018 April 27ရက်ကလောင်နဲ့မီးလောင်မကြီးကျက်ပါဘူးသတင်းသုံးပါလောက်လောင်နဲ့အတွက်ရန်ကုန်တဝက်မြို့နယ်အတော်များများနော်နဲ့နှွန်သွားယုံမကဆေးယုံတက်ရောက်ကုသသူကုသရပါတယ်ဒီနောက်2019မှာ UN Happy Day ဆိုတဲ့ကုလသမဂ္ဂမြို့ပြအခြေချနေထိုင်မှုများအစီအစဉ်အရဂျပန်နိုင်ငံဖူကူအိုကာမြို့ဖူကူအိုကာတက္ကသိုလ်နဲ့ဆွမ်းလို့အထူးကောက်ခေါ်တဲ့စွန့်ပစ်အမိုက်စီမံခန့်ခွဲရေးကွန်ရက်အကူအညီနဲ့အမိုက်ပုံကိုစနစ်တကျဖြစ်အောင်စီမံဆောင်ရွက်ပါတယ်ဒီနည်းကိုရန်ကုန်မြို့တော်စီပင်သာယာရေးပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တရှင်ရေးဌာနတာဝန်ရှိသူတယောက်က RFGO 2019 February မှာရှင်းပြပူပါတယ်
ဟိုကမက်သက်ရဲ့ထူးသားချက်ကကြာတော့သူကဒီအမိုက်တွေမပုံခင်မှာအမိုက်အောက်မှာပိုက်လုံးတွေကိုဖောက်ပြီးတော့ထားတယ်ကြောက်တင်တဲ့ပုံထားတယ်ပုံထားတော့ကြောက်လို့ဒီအမိုက်ကနေပြုံးမှထွက်လာတဲ့အရည်တွေပေါ့နော်အညစ်အကြေးအရည်တွေကိုစုစည်းနိုင်တယ်နောက်ကအဲအမိုက်အောက်ထဲမှာဖြစ်နေတဲ့မိသိန်းပေါ့နော်မိသိန်းတန်းငွေတွေကိုပိုက်ကတဆင်ပေါ့နော်အပေါ်ကိုလေထဲကိုရောက်စေနိုင်တယ်ပေါ့နော်ဒီလိုအကျိုးကျေးဇူးတွေရှိလာခဲ့တယ
်2018 April မှာထိမင်းအမိုက်ပုံမီးလောင်ချိန်ကမိသက်ဖို့ကားတွေမဝင်နိုင်ပေမဲ့ UN Happy Day Season အကူအညီနဲ့ကားလမ်းတွေဖောက်လုပ်ထားပါတယ်အမိုက်ပစ်သူအမိုက်လာရေးသူတွေဘေးရန်နဲ့ကင်းအောင်လဲစီမံထားပါတယ်ထိမင်းအမိုက်ပုံကပတ်ဝန်းကျင်ထင်းသိမ်းရေးအစည်းအဝေးအတိုင်းရန်ကုန်တိုင်းကတဝဲချောင်းနဲ့ဒလအမိုက်ပုံကိုလည်းဆောင်ရွက်တယ်လို့ UN Habitat က2021 November 2ရက်ကထုတ်လွှင့်တဲ့အမှတ်တမ်းမှာဖော်ပြပါတယ်နိုင်ငံအခြေအနေမတည်ငြိမ်လဲနေစဉ်စားသုံးမြန်စားသုံးနေရတာမို့နေစဉ်လဲမသိန်းတောင်းွေထွက်တဲ့အမိုက်တွေစွပစ်နေကြပါတယ်ဒီအမိုက်ပြဿနာဖြစ်ရှင်းနိုင်တဲ့နည်းလမ်းတစ်ခုအဖြစ်ကမ္ဘာနိုင်ငံတွေမှာ recycle ဆိုတဲ့သုံးပြီးပစ္စည်းပြန်သုံးတဲ့အလေးအထမွေးမြူဖို့စော်ဩကျင့်သုံးနေပါတယ်မြန်မာနိုင်ငံဟာသတင်းစာဟောင်းပလင်းကွန်နိုစီဘုံကွန်ပလတ်စစ်စာရာတွေကိုအရက်ထဲလှည့်ဝယ်ယူတဲ့အလေးရှိတဲ့နိုင်ငံဖြစ်တာမို့တနည်းပြောရရင်လူလူကတစ်ဖက်တစ်လမ်းကနေအမိုက်ပြဿနာဖြစ်ရှင်းပြတယ်လို့လည်းပြောနိုင်ပါရဲ့ရှင်